မနေ့ပြန်ကျင်းပမဲ့ပြည်အောင်စုလွှတ်တော်မှာသမရယာရုတာဝန်ကိုထမ်းဆောင်မဲ့သူတူဦးနဲ့ဒုသမရနှစ်ဦးကိုအပြည့်အသက်ရွေးချယ်တော်မှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့သမရတာဝန်လွှတ်ပြောင်းတဲ့အခမ်းအနားကိုလာမယ့်မတ်လ30ရက်နေ့မှာကျင်းပမှာဖြစ်တာကြောင့်အပြည့်လတရနေ့ကစပြီး NLD ပါတီကဦးဆောင်တဲ့အစိုးရအသစ်ဟာပေါ်ပေါက်လာတော့မှာဖြစ်ပါတယ်။နိုင်ငံတော်သမရမဖြစ်တော့ပေမဲ့ဒေါ်အောင်ဆန်းစုကြည်ဟာ NLD ဦးဆောင်တဲ့အစိုးရဖြစ်တာကြောင့်ဩစာတက်ရောက်မှုရှိမှာတော့လက်ခံကြပါတယ်။သို့တော်လည်းတာဝန်တစ်ခုခုကိုအတိအကျမယူဘူးဆိုရင်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှမပါဘူးဆိုရင်တော့တိရောက်မှုအားနည်းမယ်ဆိုပြီးသုံးသပ်မှုတွေလည်းရှိပါတယ်။ဒါကြောင့်သမရမဖြစ်ပေမဲ့ကာလုံးလုံးနေရာမှာပါနိုင်တဲ့နိုင်ငံခြားရေးဝန်ကြီးတာဝန်ယူမလားဆိုတာကိုလည်းပြောကြပါတယ်။တရားလွတ်တော်ရှင်းနေဦးအောင်သိန်းကဒေါ်အောင်ဆန်းစုကြည်ဟာ AP လပိုင်းအထိအစိုးရဖွဲ့ထဲမှာပါမှာမဟုတ်ပဲအစိုးရအဖွဲ့ချောချောမွေ့မွေ့ဖွဲ့စည်းပြီးနောက်မှသာတင့်တော်တဲ့နေရာကနေပါဝင်လာနိုင်တယ်လို့ပြောပါတယ်
။ဒီတွင်နေသာပြပန်းနေသာပေါ်မူတည်ပြီးတော့မှတင့်မြတ်တဲ့ဟလာဟိုဝင်းကြီးဌာနတစ်ခုတော်လကောင်းတို့မရင်အခြားပေါ့ဒီတော့မှဟလာအစိုးရဖွဲ့ထဲမှာပါဝင်လို့ရှာနိုင်တဲ့နေသာတော်လကောင်းဖြစ်ကောင်းဖြစ်လာနိုင်တယ်ပေါ့အဲ့တော့တေချာတာကတော့ AP လားထိအောင်တော့အစိုးရဖွဲ့ထဲမှာပါမှာမဟုတ်ဘူးလို့ပဲယူဆရတယ်ပေါ့နော
်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ219အရာပြည်တော်စုဤအုပ်ချုပ်မှုအာဏာသည်နိုင်ငံတော်သမ္မတ၌တည်ရှိသည်ဒါကြောင့်အာဏာပိုင်အဖွဲ့အစည်းတရက်အား၎င်းအာဏာပိုင်ပုဂ္ဂိုလ်တူအား၎င်းတာဝန်နှင့်လုပ်ပိုင်ခွင့်များပေးရခြင်းမပြုနိုင်ဟုမမတ်ယူရဆိုတဲ့ပုံမှန်တစ်ခုလည်းရှိနေပါတယ်။အဲ့ဒီဥပဒေပုံမှန်အရဆိုရင်ဒေါ်အောင်ဆန်းစုကြည်ဟာနိုင်ငံတော်သမ္မတနီးတူတာဝန်ယူနိုင်တယ်ဆိုတဲ့အဓိပ္ပာယ်မျိုးတက်ရောက်တဲ့ဥပဒေရှိနေတာဖြစ်ပါတယ်။အဲ့ဒီလိုပူရဲတာဝန်ယူနိုင်ဖို့ဆိုရင်နိုင်ငံတော်သမ္မတကသူ့ရဲ့ကိုယ်စားတာဝန်ရှိတဲ့လူပုဂ္ဂိုလ်တူကိုလုပ်ပိုင်ခွင့်အာဏာလွှဲထားတဲ့အကြောင်းဥပဒေကိုလွှတ်တော်မှာအတည်ပြုဖို့လိုတယ်လို့လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်သူဦးရထွန်းကပြောပါတယ်
။သမ္မတကနေပြီးတော့သူ့ကိုယ်စားပေါ့နော်ဒီခုနပြောတဲ့ယာရုတာဝန်ရှိတဲ့ပုဂ္ဂိုလ်ကိုလွှဲရထားတယ်ဆိုတဲ့အကြောင်းနဲ့အဲ့ဒီပုဂ္ဂိုလ်ကစာချုပ်စာကြမ်းတွေလက်မှတ်ထိုးတာဆိုတဲ့ကိစ္စတွေဟာလည်းတရားဝင်တယ်ဆိုတဲ့ဥစ္စာကိုခုတော့ပြဋ္ဌာန်းပေးရမယ်အဲ့ဒါလို့ကျွန်တော်တို့ဥပဒေပြဋ္ဌာန်းထားလိုက်လို့ရှိရင်တော့ဒေါ်စန်းစုကြည်ကနိုင်ငံခြားခရီးတွေသွားမယ်သမရကိုယ်စားဟိုမှာဆွေးနွေးမယ်စာချုပ်တွေလက်မှတ်ထိုးမယ်အဲ့ဒါတွေကလည်းခိုင်လုံတယ်ဆိုတဲ့သဘောဖြစ်သွားမှာပေါ့လေ
အရင်ကအဲ့ဒီဥပဒေကိုသုံးခဲ့ဘူးတာမရှိပါဘူးဒါပေမဲ့အဲ့ဒီဥပဒေကိုပြဋ္ဌာန်းဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေကုံရုံးရဲ့အဆုံးဖြတ်ကိုခံယူရမယ့်ကိစ္စတွေအပြင်ပြဋ္ဌာန်းရမယ့်ဥပဒေအဆင့်တွေမျိုးစုံရှိတာကြောင့်ဖြစ်နိုင်မှာမလားဆိုတာကိုလည်းပြောကြပါတယ်။တချို့ကတော့ဒေါ်အောင်ဆန်းစုကြည်အတွက်အသင့်တော်ဆုံးယာရုတာဝန်ကနိုင်ငံခြားရေးဝန်ကြီးနေရာဖြစ်ပြီးနိုင်ငံတကာနဲ့ပါဆက်သွယ်ဆောင်ရွက်နိုင်တယ်လို့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာပါအဖွဲ့ဝင်တူအနေနဲ့ပါဝင်နိုင်တာကြောင့်ဖြစ်နိုင်ချေများတယ်လို့ပြောကြပါတယ်။စာရေးဆရာဒေါက်တာခင်မောင်ညွန့်ကနိုင်ငံခြားရေးဝန်ကြီးတာဝန်နေရာကိုဒေါ်အောင်ဆန်းစုကြည်တာဝန်ယူပြီးအရေးကြီးတဲ့လုံခြုံရေးနဲ့တိုင်းပြည်တည်ဆောက်ရေးအတွက်အစိုးရဝန်ကြီးဌာနတစ်ခုဖွဲ့စည်းပြီးခေါင်းဆောင်နိုင်တယ်လို့ယူဆကြောင်းပြောပါတယ
်။နိုင်ငံခြားရေးဝန်ကြီးပေါ့နိုင်ငံခြားရေးဝန်ကြီးဆို Secretary of State ပဲလေ။အဲ့ဒါနဲ့စတော့သူကလုပ်လို့ရတော့ဖွဲ့တစ်ဖွဲ့ကြောင့်ဖွဲ့ပါအဲ့မှာခေါင်းဆောင်နေတယ်လို့ပြောလို့ရပါဘူး။လုံခြုံရေးတို့တိုင်းပြည်တည်ဆောက်ရေးတို့ဖွဲ့သမ္မတအပါအဝင်ဖွဲ့တစ်ဖွဲ့လုပ်လို့ရ
။နိုင်ငံရေးလေ့လာသူစာရေးဆရာဦးတန်းစိုးနိုင်ကတော့အစိုးရဖွဲ့မှာဒေါ်အောင်ဆန်းစုကြည်တာဝန်ယူလိုက်ရင်NLD ပါတီရဲ့တာဝန်တွေကိုပါပူရွယ်ထမ်းဆောင်လို့မရတာကြောင့်ပါတီဥက္ကဋ္ဌအနေနဲ့ပဲလမ်းညွှန်မှုပေးတဲ့လို့ပြောပါတယ
်။နိုင်ငံရေးဝန်ကြီးဆိုလို့ရှိရင်တော့တရားဝင်ရပါတီလုပ်ငန်းတွေမလုပ်ရဘူးဆိုတဲ့ကန့်သတ်ချက်တွေရှိတဲ့အတွက်ဟိုနိုင်ငံရေးဝန်ကြီးကတော့သူမလုပ်ဆောင်တာအကောင်းဆုံးပဲ။ဆိုနီယာကန်ဒီလိုပါတီဥက္ကဋ္ဌအနေနဲ့ဆက်ပြီးတော့လမ်းညွှန်ပေးတဲ့အနေအထားမျိုးယူထားရင်ပိုပြီးတော့ကောင်းတယ
်။ဒေါ်အောင်ဆန်းစုကြည်ကသမ္မတတာဝန်ထမ်းဆောင်ခွင့်မရသေးရင်လေသမ္မတအထက်ကနေအစိုးရဖွဲ့ကိုတာဝန်ယူလမ်းညွှန်သွားမယ်လို့ပြောထားတာကြောင့်အစိုးရဖွဲ့မှာတာဝန်ယူမလားအပြင်ကပဲထိန်းချုပ်ပေးမလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်တယ်လို့ပြောကြပါရခင်ဗျာ